AWR မျိုးလင့်ချင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ17ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာဒိုလာဇန်10ရက်အင်္ဂါနေ့မျိုးလင့်ချင်းတန်မြမအစီအစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဘုဒ္ဓအစီအစဉ်ကလေးများအတွက်မှတ်သားဖွယ်ရာပုံမြင့်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတမြ
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်တော်တာရှင်များမင်္ဂလာပေါင်းနဲ့ပြေဝဆုံလင်ကြပါကုန်တော့။ဒီနေ့ဆက်လက်ပြီးတော့나တော်တာဆင်ရမယ့်သတင်းစကားကတော့တင်ကိုကာကွယ်တော်သူဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ကျွန်တော်တို့ကိုကာကွယ်တဲ့သူကျွန်တော်တို့ဘယ်သူလဲကျွန်တော်တို့သိပြီးသားဖြစ်ပါတယ်ဘုရားသခင်ကိုကျွန်တော်တို့သိပြီးပြီကျွန်တော်တို့ကိုအမြဲတမ်းကာကွယ်နေတဲ့သူကဘယ်သူလဲကျွန်တော်တို့ဒီနေ့သိဖို့ရန်ရည်ကြီးပါတယ်ဒုတိယကဘာစစ်တုံးကစစ်သားလေးတယောက်ဟာတိုက်ပွဲမှာအပြင်းထန်ဒဏ်ရာရတယ်အဲ့ဒီချိန်ခါမှာအပြင်းထန်ဒဏ်ရာရနေတဲ့စစ်သားလေးနာကိုစစ်သူနာပြုတ်ဆရာဝန်တယောက်ကသူ့အနီးနားကိုရောက်ရှိလာသူကိုစကားပြောတယ်အားပေးစကားတွေပြောတယ်ဒီကမှာဆရာဝန်ကတမချန်းစာကိုတခါတည်းထုတ်ပြီးတော့ဖတ်ဖို့ရန်အတွက်ပြင်ဆင်လိုက်တယ်ဒီတရားဟောဆရာလေးကတမချန်းစာကိုဖတ်ဖို့ပြင်ဆင်တဲ့ခါမှာစစ်သားလေးကတမချန်းစာကိုမဖတ်နဲ့ဦးတမချန်းစာကိုမဖတ်နဲ့ကျွန်တော်ကိုအရက်တစ်ခွက်လောက်ပေးတော့ပါလားလို့ပြောတယ်ဒါနဲ့ဓမ္မဆရာကအရက်တစ်ခွက်ကိုငဲပြီးတော့သူ့ကိုတိုက်လိုက်သူ့ကိုတိုက်လိုက်ပြီးတဲ့ခါမှာတော့ရှင်ရအစဉ်ပြေလောက်ပြီးထင်တာနဲ့ဓမ္မဆရာကတမချန်းစာကိုစပြီးတော့ဖွင့်တယ်။ဒါနဲ့ဆရာနေအောင်နဲ့တမချန်းစာမဖတ်နဲ့အောင်ကျွန်တော်အရင်ချမ်းနေတဲ့ကျွန်တော်အရင်ချမ်းနေတယ်လို့ပြောတဲ့အခါမှာဓမ္မဆရာကသူ့မှာပါလာတဲ့အပေါ်ကဝိယုံကိုချိုးပြီးတော့ဒီစစ်သားလေးကိုပေးလိုက်တယ်။ဒီခါမှာစစ်သားလေးကနှွေးထင်းနဲ့ဝိယုံလေးကိုဝေးပြီးတော့ငြိမ်သက်စွာနဲ့နေပြီးတော့ဆရာတမချန်းစာဖတ်လို့ရပြီ။ဖတ်ရှင်နဲ့ကြမ်းကြတာဖတ်တယ်ဆိုတော့ဓမ္မဆရာကတခါတည်းတမချန်းစာအုပ်ကိုဖွင့်ပြီးတော့တမချန်းသာတစ်ချက်ပြီးတစ်ချက်ဖတ်တယ်။တမချန်းသာဖတ်နေတဲ့ချိန်ခါမှာဒီစစ်သားလေးကနားထောင်ရင်နားထောင်ရင်နဲ့ဘယ်ချမ်းချက်ကသူ့ကိုဘလို့ထိခိုက်သွားလဲလို့မသိတော့ဘူး။အဲဒီချိန်ကစပြီးတော့ဒီစစ်သားလေးကပြောင်းလဲသွားတယ်။သူစေဝါးတွေကုသပြီးလို့ပြောင်းကင်းသွားတဲ့ခါမှာသူကခါတယ်။ဖျားဘက်မှာလုံလုံလလပြောင်းလဲသွားပြီးတော့မရှိစင်ရဲသားတွေနေရာမှာသွားပြီးတော့သာသနာပြုတယ်။သူတို့ကိုကူညီတယ်စောင့်ရှောက်တယ်။အဲဒီလုံးနဲ့တနေ့တော့သူကဒီလိုနဲ့ဘုရားသခင်ရဲ့သတင်းစကားကိုပြောရင်ဟောရင်တွေ့သမျှလူတွေကိုသူကတသက်ခံရင်းနဲ့ဘုရားသကားကိုသူမပြောနိုင်ပဲမနေတော့ဘာကြောင့်လဲဘုရားကိုသူသိသွားပြီဘုရားကသူ့ကိုကာကွယ်တယ်သူ့ကိုစောင့်ရှောက်တယ်သူဆိုတာသိတဲ့ခါမှာသူကဒီသတင်းစကားကိုလူတကာကိုမပြောပဲမနေနိုင်တော့ဘူးဒါနဲ့သူကဘယ်ကိုသွားပြောတယ်ဆိုတော့သူ့ရဲ့သိထားတဲ့ဘုရားရဲ့အကြောင်းကိုရုရှားနိုင်ငံမှာရှိတဲ့စာရေးဆရာကြီးတော့စရိုင်းထံကိုသွားပြီးတော့ ဘုရားသခင်ရဲ့မေတ္တာတော်ကြီးမားပုံကြောင့်ကိုသွားပြီးတော့ပြောတယ်။သူပြောတဲ့သတင်းစကားကြောင့်ခေါနာကစာရေးဆရာကြီးတော့စတိုင်းကလည်းဘုရားဘက်ကိုပြောင်းလဲလာပြီးတော့ဘုရားသခင်ကိုလက်ခံခဲ့တယ်။ဒါမျိုးမကမနဲ့သူကဘုရားအတွက်ဆက်လက်ပြီးတော့လှုပ်ဆောင်တဲ့ခါကြတော့ဒီစစ်သားလေးဟာဆိုလို့ရှိရင်အခြားသူမဟုတ်ဘူး။ကဘာကျော်တရားဟောဆရာကြီးဂျိမ်းအာရန်ဖြစ်လာတာတွေ့ရတယ်ချစ်တော်မိတ်ဆွေတို့ယနေ့ဘုရားသခင်ကဒီစစ်သားလေးကိုကာကွယ်တယ်စောင့်ရှောက်တယ်ဆိုတာကိုသူကတမန်ကျမ်းသာတစ်ချက်နှစ်ချက်ဖန်ရင်းဖန်ရင်းနဲ့နားထောင်ရင်းနဲ့ဘုရားသခင်ကတကယ်ကာကွယ်တဲ့သူပါလားဆိုတာသိသွားတဲ့ခါကျတော့သူကဘုရားသခင်ဘက်မှာလုံလုံလျလျပြောင်းနေလာတယ်ဘုရားဘက်မှာလုံလုံလျလျအံ့နာလာတယ်ဒါကြောင့်သူကတို့ရှင်ဘုရားသခင်ကိုသူ့ကိုကယ်တင်တဲ့သူကိုကာကွယ်တဲ့သူဆိုတာသိတဲ့ခါမှာသူတယောက်ထဲအတွက်မဟုတ်ဘဲနဲ့အခြားသူတွေကိုလည်းခံစားနေကြတာဖြစ်ပါတယ်။ဒီနေ့ချစ်တော်မိတ်ဆွေတို့ဖိလိပ္ပိခန်းကြီးနှစ်အငယ်7မှာအကြောင်းမူကားတင်တို့သည်အလိုရှိတဲ့ခြင်းက၎င်းအကျင့်ကျင့်စေခြင်းက၎င်းတင်တို့ထဲ၌စေတနာတော်အားဖြင့်ပြုပြင်တော်မူသောသူကဘုရားသခင်ပေသည်။ဒီနေ့ဘုရားသခင်ကကျွန်တော်တို့အလိုရှိတဲ့အရာကိုပေးတဲ့ဘုရားဖြစ်တယ်။ကျွန်တော်တို့ဘလို့နေထိုင်ရမလဲဘလို့ပြုမူရမလဲဘလို့ချစ်ချင်ရမလဲဆိုတာကိုအမြဲတမ်းလမ်းညွန်ပြနေတဲ့သူဖြစ်တယ်ကျွန်တော်တို့အထဲမှာအမြဲတမ်းစေတနာတော်အားဖြင့်လမ်းပြပေးနေတဲ့သူဖြစ်တယ်ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းကြွယ်ကားတဲ့စောင့်ရှောက်တဲ့ကျွန်တော်တို့ဒုက္ခရောက်တဲ့ခါမှာအမြဲတမ်းထူမဖို့ရတဲ့အသင်းဖြစ်တယ်ပေတရုကသခင်ခရစ်တော်ကိုတွေ့တဲ့ခါမှာကိုတော်ကျွန်တော်လဲကိုတော်ဒီမှာလမ်းလျှောက်ပြီးတော့လာပြစီကိုတော်နဲ့အတူကျွန်တော်လမ်းလှမ်းလာပြစီဆိုပြီးတော့ရေပေါ်မှာသူကလှမ်းလာဖို့ရန်အတွက်သခင်ခရစ်တော်ကိုတောင်းပန်လိုက်တယ်ခရစ်တော်ကလည်းပေတရုလေပေါ်ကဆင်းပြီးတော့လှမ်းလာပါတဲ့ဒီဘောဆင်းပြီးလှမ်းလာပါပေတရုကသခင်ခရစ်တော်ကကာကွယ်တဲ့သူဖြစ်တယ်သခင်ခရစ်တော်ကသူ့ရဲ့သခင်ရာခသိန်းကိုတတ်နိုင်တယ်ဆိုတာသိတယ်ခရစ်တော်ကိုချိန်ပြီးသူရှောင်လန်းတဲ့ခါမှာလို့ရှိရင်သူရေပေါ်မှာလမ်းလျှောက်နိုင်တယ်သို့ပေမဲ့လည်းသခင်ခရစ်တော်ကိုချိန်ဖို့ရန်အတွက်အနှဲငယ်မြဒုက္ခကိုသူခံစားရတယ်လိုင်းတပိုးတန်တွေလိုင်းတန်တွေပြင်းလာတဲ့လေပြင်းတွေတိုက်လာတဲ့ခါမှာသူကကြောက်လာတဲ့ခါကျတော့ခရစ်တော်မျက်နာကိုမချိတော့ဘဲနဲ့ပဝင်းကျင်းမှာရှိတဲ့သူ့ရဲ့လိုင်းတပိုးတွေကိုချိန်လိုက်တဲ့ခါကျတော့ပေတရုကရေထဲမှာဆုံးဆုံးမြုပ်သွားတယ်ဒီချိန်မှာသူကဘာဖြစ်လဲကိုတော်ကယ်ပါအောင်လို့ပြောတဲ့ခါမှာခရစ်တော်ကပေတရုရဲ့လက်ကိုဆွဲချိန်မှပြီးတော့ကဲတင်ခဲ့တယ်။ဒါကြောင့်ခရစ်တော်ကကျွန်တော်တို့နားမှာမျက်ရှိတဲ့ဘုရားဖြစ်တယ်။ခရစ်တော်ဘုရားကကျွန်တော်တို့ကိုကူညီတဲ့ဘုရားဖြစ်တယ်။ခရစ်တော်ဘုရားကကျွန်တော်တို့ကိုစောင့်ရှောက်နေတဲ့ဘုရားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကိုကွယ်ကာတဲ့သူကိုကျွန်တော်တို့ကအမြဲတမ်းကျွန်တော်တို့ကြည့်ဖို့ရည်ကြည့်တယ်။ပေတရုလိုကြည့်နေရင်တန်လာနဲ့ခရစ်တော်ဒီကိုလာတဲ့ခါကျတော့ဘယ်တော့မှရေထဲမှာလို့ရှိရင်မြုပ်မသွားဘူး။ရေပေါ်မှာလမ်းလျှောက်နိုင်တယ်။ဒါပေမဲ့ခရစ်တော်ကိုမကြည့်ဘဲနဲ့ပတ်ဝန်းကျင်ကိုသူကြည့်လိုက်တာနဲ့ခရစ်တော်နဲ့မျက်နှာလွှဲတဲ့တခါတည်းအပေါ်ကဘေးဒဏ်ထဲမှာဒုက္ခဆိုတဲ့ပင်လေပင်ထဲမှာဇုံဇုံမြုပ်သွားခဲ့။ဒါမှမဟုတ်ခရစ်တော်ဘုရားကလက်ပတ်ကြည့်တဲ့ဘုရားမဟုတ်ဘူး။ကျွန်တော်တို့ကွယ်ကာတဲ့ဘုရားကသူ့ရဲ့သားသမီးဇုံဇုံမြုပ်သွားတဲ့ခါမှာလုံးဝမှချက်ချင်းဆွဲတင်နိုင်တဲ့ဘုရားဖြစ်ပါတယ်။ဒါကြောင့်ချစ်တော်သောတာရှင်များယနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကကျွန်တော်တို့ကိုစောင့်ရှောက်တယ်ကျွန်တော်တို့ကိုကွယ်ကားတယ်ကျွန်တော်တို့ကိုအမြဲတမ်းကူညီတဲ့သူဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ယုံကြည်တဲ့အခါမှာယုံမားတန်တရားမဖြစ်ဖို့ရန်အတွက်အရေးကြီးပါတယ်။အဲဒါဆာလံကျမ်း39ငယ်5မှာပြောထားလဲဆိုတော့ကိုမှုရာကိုထာဝရဘုရား၌အလောကိုတော်ကိုကိုးစားလောညနေကိုလုံးမဲ့အမှုရာကိုစွမ်းဆောင်မဲ့အရာကိုဘာတွေကြံစီထားတယ်ဒီအကြံစီတွေအားလုံးကိုဘုရားသခင်၌အပ်ပါတဲ့အမယ်ဆိုလို့ရှိရင်ကိုတော်ကကျွန်တော်တို့ကိုအမြဲတမ်းပဲကာကွယ်မယ်ကိုယ်တော်ကိုကိုးစားလို့တဲ့ညနေကျွန်တော်တို့ဘသူကိုအားကိုးမလဲဘသူကိုကျွန်တော်တို့ရဲ့အမှုရာတွေကိုအံ့နံမလဲညနေသိပြီဖရာသခင်ကိုကျွန်တော်တို့အံ့နံဖို့ဖြစ်တယ်ကျွန်တော်တို့ဘာပဲလှုပ်လှုပ်ဘယ်နေရာပဲသွားသွားဘာတွေမဲ့စွမ်းဆောင်စွမ်းဆောင်ဖရာသခင်ကိုအပ်ပါဖရာသခင်ကိုကိုးစားပါဖရာသခင်ကိုဆုတောင်းပါအဲ့ဒီလိုမျိုးကျွန်တော်တို့အသက်ရှင်မယ်ဆိုရင်ကျွန်တော်တို့ဘဝတတာကပို့ပြီးတော့လုံခြုံမယ်ကျွန်တော်တို့ဘဝတတာသက်ရှင်နေတဲ့ကာလပတ်လုံးပို့ပြီးတော့ဝမ်းမြောက်မယ်ကျွန်တော်တို့ရဲ့အသက်တာတစ်ချောင်းလုံးမှာပို့ပြီးတော့စိတ်ချမ်းသာမယ်ပို့ပြီးတော့ကျန်းမာမယ်ပို့ပြီးတော့ငြိမ်သချင်းရမယ်ဒါကြောင့်ဘုရားသခင်ကိုကျွန်တော်တို့ကိုကွယ်ကာတဲ့သူကိုကျွန်တော်တို့အားကိုးတဲ့အခါမှာဒီကောင်းကြီးတွေခံစားရမှာဖြစ်တယ်အဲ့ဒီကောင်းကြီးတွေကိုမိတ်ဆွေတို့ရယူလို့ခြင်းမရှိခြင်းမို့လားဒီကောင်းချင်းမင်္ဂလာတွေကကျွန်တော်တို့ပေါ်မှာအဆက်မပြတ်စည်းစင်းနေတဲ့စမ်းရည်ပေါ်မှာရှိနေတဲ့အခါမှာကျွန်တော်တို့ကလိုချင်တော်သူများဖြစ်ဖို့ရည်ကြီးတယ်ဒီလိုချင်နေတဲ့အရာတွေကိုရဖို့ရန်အတွက်ဖရားသခင်ကိုအားကိုးပါကျွန်တော်တို့ကွယ်ကာနေတဲ့ဖရားကိုပို့ပြီးတော့စီးကပ်ပါဒါကြောင့်ဖရားရဲ့ကာကွယ်ခြင်းကဘလောက်ထိခံစားရတဲ့ဆိုရင်ဟေရှာယ32ငယ်79မှာဖြောင်းမချောတရားသည်လဲငြိမ်သက်ခြင်းကိုပြုစုလိမ့်မည်ဖြောင်းမချင်းအကျိုးမူကားထာဝရငြိမ်သက်ခြင်းနဲ့လုံခြုံခြင်းပေသည် အဲကြောင့်ဖျားသခင်ရဲ့ဖြောင်းမှခြင်းတရားတော်နောက်ကိုလိုက်ပြီးတော့ကျွန်တော်တို့ဘဝတတရှင်းတမ်းမယ်ဆိုရင်ထာဝရငြိမ်သက်ခြင်းနဲ့လုံခြုံခြင်းရရှိမယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ကြားနာခဲ့တဲ့သတင်းစကားကတော့ဖျားသခင်သည်ကျွန်တော်တို့ရဲ့ကွယ်ကာတဲ့ရှင်ဖြစ်တယ်။ကျွန်တော်တို့ကိုကာကွယ်တဲ့ဖျားရှင်ကိုကျွန်တော်တို့ကိုးစားမယ်။ဖြောင်းမှခြင်းတရားကိုပေးတဲ့ဖျားနောက်ကိုလိုက်တယ်ဆိုရင်ဒီနေ့ချစ်တော်မိတ်ဆွေများရရှိတဲ့အကျိုးရလဒ်ကတော့ထာဝရငြိမ်သက်ခြင်းနဲ့ထာဝရလုံခြုံခြင်းကိုရရှိမယ်ဆိုတာကိုတင်ပြသွားခြင်းဖြစ်ပါတယ်။အားလုံးပေါ်ဖျားကောင်းကြည့်ပေးပါစေ။ဆုတောင်းကြပါစို့။အထက်ကောင်းငယ်ပေါ်၌တရှိတော်မူသောဖဖျား။ကိုရောဖျားသည်တားမင်းတို့ကိုကွဲကာသောဖျားဖြစ်ပါ၏။တောတာရှင်များအားလုံးတို့သည်ကိုယ်တော်ရှင်ကိုကွဲကားရှင်အဖြစ်လက်ခံယုံကြည်ပြီးကိုတော်နှင့်တူစည်းကပ်ခြင်းအပြင်မိမိတို့ဘဝတတမှာငြိမ်းချမ်းခြင်းလုံခြုံခြင်းအစသာရရရှိပိုင်သာအုပ်စိုးပြီးဘဝတတတစ်လျှောက်လုံးမှာစိတ်ချမ်းမှာကိုချမ်းသာဖြင့်ပျော်ရွှင်ဝမ်းမြောက်သောငြိမ်းသက်ခြင်းကိုဆက်လက်ခံစားရဖို့ရန်မဆတော်မူကြောင်းခရစ်တော်ရဲ့ဖျားရဲ့နာမတော်ကိုမြှုပ်၍ဆုတောင်းပါတယ်ဖဖျာအာမင်
ခင်ဖန်ဆင်းတော်မူသည့်အရာတွေဟာအင်မတန်မှကောင်းမြတ်လာပါတယ်။ဒါပေမဲ့လူတွေကြောင့်ကမ္ဘာပတ်ဝန်းကျင်ဟာပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီလိုပြောင်းလဲမှုတွေကိုသိရှိပြီးပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာဘယ်လိုပါဝင်ကူညီဆောင်ရွက်နိုင်မလဲဆိုတာစဉ်းစားကြဆိုနော
်။မျိုးလင့်ချင်းတဲ့မြမအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များရှင်။ဒီကနေ့ပတ်ဝန်းကျင်ဆိုင်ရာဘ ഹു တုတအနေနဲ့တောက်နေတဲ့ရေတန့်စင်ရဲ့လားဆိုတဲ့ပထမပိုင်းကိုသင်ခန်းစာရယူကြပါစို့တောတာရှင်များရှင်ထမင်းအသက်9ရက်ရေအသက်10မနဲဆိုတဲ့အဆိုကိုကြားဘူးကြမှာပဲကဘာပေါ်မှာလူတွေရက်တည်နိုင်ဖို့ညီနဲ့ရေဟာအရေးကြီးဆုံးပါပဲကဘာပေါ်မှာအတူတကွပေါက်ဖွားရှင်သန်နေထိုင်ကြတဲ့လူဒရိစန်တစ်ပင်တောတောင်တွေဟာကဘာမိသားစုတွေဖြစ်တယ်ဒီမိသားစုတွေဟာရေမရှိရင်အသက်မရှင်နိုင်ပါဘူးသက်ရှိသူတော်ရီရက်တည်နိုင်မှုအတွက်ရေဟာအရေးကြီးပါတယ်အသက်ရှင်မှုလည်းရေဟာအရေးကြီးပါတယ်လူသားတွေဟာရေမရှိတဲ့အရက်မှာနေလို့မဖြစ်ပါဘူးရေရှိတဲ့အရက်မှာသာနေထိုင်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီရေဟာလူသားတွေအသက်ရှင်ရက်တည်ဖို့လုံလောက်တဲ့အရေးအသွေးကောင်းဖို့လိုပါတယ်ဒီနေ့လူတွေတောက်တုံးနေတဲ့ရေတွေဟာမတန့်ရှင်းတဲ့ရေမတန့်စင်တဲ့ရေတွေဖြစ်လို့မရပါဘူးအဲ့ဒီမတန့်ရှင်းတဲ့ရေတွေကိုကြာရှည်စွာတောက်မိဘလိုယောဂါဆိုးတွေရကြမလဲ။စင်းရဲရတဲ့အထဲဂျားကနေဒီလိုယောဂါတွေဖြစ်နေရင်ကျမတို့တမျိုးသားလုံးအသက်ရှည်ကြပါမလား။ရှေးဘိုးဘေးတွေတောက်ခဲ့တဲ့ညင်ရီချောင်းရီတွေဟာဒီနေ့အထိကောင်းနေသေးတယ်လို့ယုံကြည်နေကြတော့လား။ဒီနေ့ညင်ရီချောင်းရီတွေဟာရှေးရှေးတုန်းကလို့မဟုတ်တော့ဘူးဆိုတာကိုတော့သတိထားမိကြပါရဲ့လား။ မတန့်ရှင်းတဲ့တောက်ရည်ဆက်ယုံတွေအကြောင်းမကြမကြကြားသိရပါတယ်ထောက်ခံချက်မရှိဘဲတရားမဝင်ထုတ်လုပ်ရောင်းချနေတဲ့တောက်ရည်တန့်ဆက်ယုံတွေကိုရှောင်းတခင်ဝင်ရောက်စစ်ဆေးကြောင်းသိရပါတယ်ဒါပေမဲ့မတန့်ရှင်းတဲ့ရေဟာကျမတို့ပတ်ဝန်းကျင်မှာရှိနေပါပြီဒီနေ့ဒီအချိန်မှာဘေကျင်းတို့ဂျကာတာတို့မှာတောင်ရည်အရင်းမြစ်တွေကိုထုတ်သုံးမှုလွန်ကဲနေပြီမြစ်တွေလည်းညဉ့်ညံပြီးရေစိုးရေမိုက်တွေကလည်းမြစ်ထဲကိုတုံချနေပါပြီကဘာပေါ်မှာလူဦးရေအဆမတန်တိုးပွားလာပြီးလူသားမျိုးနွယ်တစ်ခုလုံးအသက်ရှင်ဖို့စားနာရိတ်ခါတွေလုံလုံလောက်လောက်ထုတ်လုပ်ဖို့ရေမရှိလို့မဖြစ်ဘူးရေအဆက်မပြတ်ရရှိဖို့လိုပါတယ်ရေသာမရခဲ့ရင်ရေကောင်းရေတန့်တွေကုန်သွားခဲ့ရင်တက်ရှိတွေအနာဂတ်ပျောက်ဆုံးသွားမှာအမှန်ပါပဲရေမရှိရင်လူတရိတ်ဆန်တစ်ပင်အဆရှိတဲ့တက်ရှိသရဝါတွေမရက်တည်နိုင်ဘူးရေမရှိရင်အရာရာအားလုံးရက်ဆိုင်သွားပါလိမ့်မယ်။ကဘာပေါ်မှာရနိုင်တဲ့ရေအေးမြင့်တွေရဲ့မြို့ရွာတွေကလူအများတောက်တုံးဖို့ရေဆယ်ရာခိုင်နှုန်းအသုံးပြုပေမယ်။အဲ့ဒီဆယ်ရာခိုင်နှုန်းမှရေတန့်ပမာဏကိုတောင်အလုံးအလောက်မရတာကြောင့်ကဘာလူဦးရေတန်ပေါင်းများစွာနဲ့2000ပြည့်နှစ်ကလူဦးရေ22တန်းကျော်တည်ဆုံးခဲ့တယ်လို့သိရပါတယ်ရှင်။လူရဲ့ခန္ဓာကိုယ်ထဲမှာရေဓာတ်ပါဝင်မှုနှုန်းဟာလူခန္ဓာကိုယ်ရဲ့3ပုံ2ပုံ80ရာခိုင်နှုန်းခန့်ရေနဲ့ဖွဲ့စည်းထားတယ်။ကျန်းမာရေးအရာလူတစ်ယောက်ဟာတစ်နေ့ရေ10ခွက်မှ10ခွက်အထိဒါမှမဟုတ်တစ်နေ့ရေ1လီတာအထိအနည်းဆုံးတောက်သုံးသင့်တယ်ဆိုတာဆေးပညာရှင်တွေပြောပြသားပါ။ဒီနေ့ကမ္ဘာပေါ်မှာလူဦးရေ 1.2 ဘီလီယံခန့်ဟာရေရှားပါမှုကိုရင်ဆိုင်နေရပါတယ်။ဒီနေ့ဒီအခါမှာရေနဲ့ပတ်သက်ပြီးလူတွေပို့ပြီးအလေးထားဂရုစိုက်ဖို့ရေတံပိုးကိုနားလည်ဖို့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကလည်းပံ့ပိုးကူညီပေးကြပါတယ်။လူတွေဟာမိမိရဲ့အသက်သခင်ယေရှုရှင်ရေအကြောင်းကိုလည်းသိထားဖို့လိုအပ်လာပါပြီ။ရေကိုစနစ်တကျသုံးဖို့ရေကိုတံပိုးထားဖို့ရေကိုချွေတာသုံးဖို့လည်းလိုအပ်လို့နေပါပြီ။ဘာကြောင့်လဲဆိုရင်ကမ္ဘာမှာရေချိုများရှားပါလို့လာနေပါပြီ။ရေကိုမလိုအပ်ဘဲမဖြုံးထိတတ်တဲ့အချင်းကိုမွေးရပါမယ်။စင်ကာပူလိုနိုင်ငံတွေဟာရေကိုအိမ်နီးချင်းနိုင်ငံကဝယ်သုံးနေရတယ်။သူတို့စီမံသုတေသနတွေလုပ်ပြီး New Water ဆိုတာတွေလုပ်နေကြပါပြီ။အသုံးမလိုတဲ့ရေစိုးတွေကိုတောင်မစွန့်ပြစ်ပဲပြန်ပြီးတန့်စင်အောင်လောက်ကအသုံးပြုနေပါပြီ။မြန်မာပြည်မှာသူများနိုင်ငံစီရေဝယ်ရတဲ့အခြေအနေမရှိသေးပါဘူး။ဒါကြောင့်စစ်တဲ့တော်တာရှင်များကိုပြည်ကအလကားရနေတဲ့ရေကိုတန်ဖိုးရှိရှိအသုံးပြုကြစေလို့ကြောင်းဆန္ဒပြုပါတယ်ရှင်။တော်တာရှင်များရှင်အခုတင်ပြသွားတဲ့တောက်နေတဲ့ရေတန့်စင်ရဲ့လားဆိုတဲ့အကြောင်းအရာကို2020ခုမေဂျွန်လထုတ်အောင်ပင်လေလူမှုပတ်ဝန်းကျင်မဂ္ဂဇင်းအတွဲ73အမှတ်86မှာစာရေးသူလင်းတက်ခန့်ရေးသားပြုစုတဲ့ဆောင်းပါးထဲမှာဘူတုဒရစီရန်ကောက်နှုတ်တင်ပြခြင်းဖြစ်ပါတယ်ရှင်။나တော်တာဆင်နေကြတဲ့တော်တာရှင်များအားလုံးကျန်းမာရွှင်လန်းချမ်းမြေ့ကြပါစေရှင်။
ဆင်ကြပုံမြင်ကဏ္ဍမှာကလေးတို့တွေနားဆင်နိုင်မှုရန်အတွက်စီလုံးညညအောင်ချောင်းဖြာဆိုတဲ့ပုံမြင်လေးကို
မမခိုင်ကပြည့်ပြတ်ပေးသားမှာဖြစ်ပါလေကွယ်မောင်လေးညီမလေးတို့ရေတခါကမကြီးပင်ဆိုတဲ့ရွာလေးတရွာမှာဗကြီးဖြိုးဆိုတဲ့အဖိုးအိုတယောက်ရှိတဲ့ကွယ်သူဟာအတော်လေးအသက်ကြီးလို့အိုမင်းမစွမ်းဖြစ်နေတာပေါ့ကွယ်မောင်လေးညီမလေးတို့ရေဗကြီးဖြိုးစီမှာသားသုံးယောက်ရှိတယ်ကွယ်သူ့ရဲ့သားသုံးယောက်ဟာအလုတ်ကိုကြိုးစားလုပ်ကင်ကြပြီမယ်တယောက်နဲ့တယောက်ဟာမကြခဏဆိုသလိုရံဖြစ်စကားများလေးရှိတဲ့ကွယ်ဒီနေ့မှလည
်းကိုလိုက်ငါစီကမင်းချေထားတဲ့စပားတွေပြန်ပေးအောင်ကွာ
ပြီးမှပေါ့ကိုကြီးကလည်းခဏလောက်တော့ပါအောင်လားဗျာ
ဒါဆိုရင်လည်းကောင်းပြီလေမင်းကစပားတွေပြန်မပေးရင်တော့မင်းရဲ့နှွားတွေကိုသိမ်းပြစ်မယ
်ကိုကြီးနော်ကျွန်တော်ရဲ့နှွားတွေကိုဘာဖြစ်လို့သိမ်းရမှာလဲစပားပေါ့လေပြန်ပေးမှပေါ့
မင်းစကားအတိုင်းဂတိတည်ရနော်ကိုလာစပားတွေပြန်မရရင်တော့မင်းနှွားတွေကိုသိမ်းပြစ်မယ်
မောင်လေးညီမလေးတို့ရေညီကိုသုံးယောက်ဟာလုပ်ငန်းတစ်ခုထဲမှာသဘောချင်းမတိုက်ဆိုင်ကြသလိုအမြဲတမ်းစကားများရင်ဖြစ်ကြပါလေကွယ်အခုလဲကိုလက်နဲ့ကိုငယ်စကားများနေကြတာကတော
့ကိုငယ်ရေမင်းစိတ်တူကငါစပားဟုလာစားတယ်ကွ
ကိုလက်ရဲ့စိတ်တွေလဲကျွန်တော်ရဲ့စပားကိုလာစားတာပဲဘာသူလို့လဲဗျ
မောင်လေးညီမလေးတို့ရေညီကိုသုံးယောက်ဟာတယောက်နဲ့တယောက်ညှိနှိုင်းဖို့မကြိုးစားကြပဲတူနဲ့တူအပေါ်မှာရန်လိုစိတ်ထားတွေထားရှိနေကြတာပေါ့ကွယ်ဒါကြောင့်မို့တာသုံးယောက်ကိုကြည့်ပြီးဗကြီးဖြိုးကစိတ်မကောင်းစွာနဲ့ညီးတွားပြောလိုက်တာကတော
့အင်းငါသားတွေဟာတယောက်ပေါ်တယောက်တီးခံစိတ်မရှိကြပါလားညီကိုသုံးယောက်ဟာတစ်စီးတစ်လုံးကြီးမရှိကြဘူးငါမရှိရင်တော့ဒုက္ခရောက်အောင်မင်းတို့သုံးယောက်ကိုပညာပေးဆုံးမမှာပဲ
မောင်လေးညီမလေးတို့ရေဗကြီးဖြိုးလဲအဲ့ဒီလိုစဉ်းစားမိကသူ့ရဲ့သားသုံးယောက်ကိုသူ့အနားလာဖို့ခေါ်လိုက်ပါတယ်ကွယ
်ပါတို့ရေဖြစ်စီလာကြပါဦးကွာ
ဟုတ်ကဲ့လာပါပြီအဖေ
ကဲပါတို့ရေအဖေနားမှာခဏထိုင်ကြပါဦ
းအဖေသားတို့ကိုခေါ်ပြီးဘာလုပ်လို့လဲ
ဟုတ်တယ်အဖေဘာပြောမှလဲ
အဖေပြောမယ်သားတို့ကဲမောင်ငယ်ဟောဟူကထင်းစည်းတစည်းကိုတွေ့တယ်မဟုတ်လား
ဟုတ်ကဲ့တွေ့ပါတယ်အဖေ
အေးအဲ့ဒီထင်းစည်းကိုယူပြီးကိုကြီးကိုပေးလိုက
်ဟုတ်ကဲ့ပါဖေရောကိုကြီးဒီမှာတင်းစီ
ကဲကိုကြီးအဲ့ဒီချင်းစီကြီးကိုချိုးကြည့်ပါဦ
းမောင်လေးညီမလေးတို့ရေကိုကြီးလည်းဖခင်ပြောတဲ့အတိုင်းချင်းစီကြီးကိုချိုးကြည့်တဲ့ကွယ်ဒါပေမဲ့ချင်းစီကြီးဟာကျိုးဖို့နေနေတသာဘယ်လို့မှဖြစ်မလာပါဘူးကွယ်ဒါကြောင့်မို့သားကြီးက
ချင်းစီကိုချိုးလို့မရဘူးဖေ
ကဲဒါဆိုရင်ကိုလက်မင်းချိုးကြည့်ပါအောင်ကွာ
။မောင်လေးညီမလေးတို့ရေကိုလက်လည်းထင်းစည်းကိုကြိုးစားပြီးချိုးကြည့်ပေးမယ်။ချိုးလို့မရဘူးကွ။ဒါနဲ့နောက်ဆုံးတယောက်ဖြစ်တဲ့ကိုငယ်ကိုသူ့ရဲ့ဖခင်က
။ကဲကဲ။မောင်ငယ်ရေဒီတစ်ခါတော့မင်းအလှည့်ပဲ။ဒါလေးကလည်းထင်းစည်းကိုချိုးကြည့်ပါအောင်
။အဖေရေချိုးလို့မရဘူးဗျ
။မောင်လေးညီမလေးတို့ရေကိုငယ်လည်းထင်းစည်းကိုကြိုးစားချိုးပေးမယ်ချိုးလို့မရဖြစ်နေတာပေါ့ကွယ်ဒါကြောင့်မို့နောက်ဆုံးမှာဖခင်ကြီးဟာသားသုံးယောက်ကိုပြောလိုက်တာကတော့
သားတို့ရေဒီထင်းစည်းကိုဖြီးပြီးတချောင်းစီချိုးကြည့်ပါအောင်ကွယ
်မောင်လေးညီမလေးတို့ရေဗကြီးဖြိုးရဲ့သားသုံးယောက်ဟာဖခင်ပြောတဲ့အတိုင်းထင်းစည်းကိုဖြီးလိုက်ပါတယ်ကွယ်ကိုကြီးကထင်းတစ်ချောင်းကိုယူပြီးချိုးလိုက်တယ်ကွယ်ဒုတိယသားဖြစ်တဲ့ကိုလက်ကလည်းထင်းတစ်ချောင်းကိုအလွယ်တကူချိုးယူလိုက်ပါတယ်ကွယ်။သားထွေးဖြစ်တဲ့ကိုငယ်ကလည်းသူ့ကိုနှစ်ယောက်ပြုလုပ်တဲ့အတိုင်းထင်းတစ်ချောင်းကိုယူကာချိုးလိုက်တာပေါ့ကွယ်။မောင်လေးညီမလေးတို့ရေစောစောတုန်းကတစည်းတည်းရှိလို့မချိုးနိုင်ခဲ့တဲ့ထင်းဆက်နှစ်ချောင်းဟာတစ်ချောင်းချင်းချိုးတဲ့အခါထက်ပိုင်းကျိုးသွားကြပါတယ်ကွယ်။အဲ့ဒီအခါမှာတော့ဖကြီးဖြူဟာသူ့ရဲ့သားသုံးယောက်ကိုဆုံးမသွန်သင်ပြောလိုက်တာကတော
့ပါလို့မင်းတို့တွေ့တဲ့အတိုင်းပေါ့ကွာ။ထင်းစည်းကိုစုစည်းထားပြီးတော့ချိုးတဲ့အခါမှာမင်းတို့မချိုးနိုင်ခဲ့ဘူးမဟုတ်လား။အော်ဒီလိုထင်းစည်းကိုဖြည်ပြီးတော့တယောက်ချင်းချိုးကြည့်တဲ့အခါမှာအလွယ်တကူချိုးနိုင်ခဲ့တယ်လေ။အေးအဲ့ဒီထင်းစည်းလိုပဲပေါ့သားတို့ရေ။သားတို့ရဲ့ညီကို၃ယောက်ဟာစီစီလုံးလုံးညီညီရှိကြမယ်ဆိုရင်သားတို့ညီကို၃ယောက်ကိုဘယ်သူကမှသွေးခွဲလို့ရမှာမဟုတ်ဘူးကွ။သားတို့ဟာဖြည်ထားတဲ့ထင်းချောင်းတစ်ချောင်းလိုမျိုးဖြစ်နေကြမယ်ဆိုရင်တော့သူတစ်ပါးရဲ့သွေးထိုးမှုကြောင့်သားတို့အချင်းချင်းကွဲပြားကြလိမ့်မယ်။ဒါကြောင့်ထင်းစည်းကြီးကိုချိုးလို့မရသလိုသားတို့ညီကိုသုံးယောက်လည်းညီညွတ်ညွတ်ရှိကြပေါ့ကွာ
ဟုတ်ကဲ့ပါဖေသားနာလည်းသဘောပေါက်ပါပြီ
ဒါလည်းကိုကြီးကိုငယ်တို့နဲ့စကားများရံမဖြေတော့ပါဘူးအဖေ
ကျွန်တော်လည်းအကိုတို့နဲ့ချစ်ချစ်ကင်ကင်နေပါတော့မယ
်အေးကောင်းပါပြီကွာမင်းတို့ညီကိုသုံးယောက်အမြင်မှန်ရသွားတဲ့အတွက်အဖေဝမ်းသာလာပါပြီကွာ
လေးတို့ရေညီကို၃ယောက်ဟာဖခင်ကြီးရဲ့တုံတင်ဆုံးမစကားတွေကိုနားလေသဘောပေါက်သွားကြပါတော့တယ်ကွယ်အဲ့ဒီနောက်မှာတော့ညီကို၃ယောက်ဟာအလုပ်တွေကိုစီးလုံးညီညွတ်စွာလုပ်ကင်တဲ့အတွက်ကြောင့်သူတို့ရဲ့လုပ်ငန်းတွေကအရင်ထက်ပိုမိုအောင်မြင်လာတာကိုတွေ့ရှိရပါတယ်ကွယ်မောင်လေးညီမလေးတို့ရေစီးလုံးညီညာအောင်ချောင်းဖျားဆိုတဲ့စကားပုံအတိုင်းစီးလုံးညီညွတ်မှုရှိဘလို့အခက်ခဲတွေကိုတွေ့ကြုံနေရပါစေအောင်မြင်မှုကိုရရှိမှာဖြစ်ပါတယ်ကွယ်မောင်လေးညီမလေးတို့လည်းတူးနဲ့တူးကွဲပြားမှုရှိကြပဲရန်ပင်းကူညီဆောင်ရွက်ပေးခြင်းအဖြစ်အောင်မြင်မှုသူတို့ဖူကိုစုကူရရှိနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ်ဒေါက်တာရှင်နဲ့ရှင်အခုတင်ဆက်ခဲ့တဲ့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်ခဏလေးကိုကျမတို့မျှော်လင့်ခြင်းအတန်မှတင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ဗုဒ္ဓရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါခါ39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 462 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ခြင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ